လူပေါင်း1200ကျော်အထိသေဆုံးခဲ့ရတဲ့ပါကစ္စတန်နိုင်ငံကရေလွှမ်းမှုမှုကြောင့်နိုင်ငံရဲ့အနောက်မြောက်ဘက်ဒေသမှာပိတ်မိနေကြသူထောင်ပေါင်းများစွာစီကိုရောက်ရှိနိုင်မှုအရေးပေါ်ကယ်ဆယ်ရေးလှုပ်ရှားမှုကကြိုးပမ်းနေကြပါတယ်။ပါကစ္စတန်အနောက်မြောက်ဘက်နဲ့ခိုင်ဘာပက်တွန်ကွာပြည်နယ်မှာမုတ်တုံမှုရွာသွန်းမှုတွေအကြီးအကျယ်ကြုံခဲ့ရာကလူပေါင်း2000ကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရတာပါ။ဒီဒေသရဲ့နေရာတော်များများဟာအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ဒဏ်ကိုအဆိုးအဝါဆုံးခံထားရတာလည်းဖြစ်ပါတယ်။လမ်းတွေတံတားတွေရေထဲမျောပါကုန်ပြီးရေကြီးတဲ့တံအစိုးရဆုံးခံခဲ့ရတဲ့ဒီဒေသကိုကယ်ဆယ်ရေးလုပ်သားတွေတွားရောက်ဖို့ခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ရေဘေးဒုက္ခတွေအများပြားတန့်ရှင်းတဲ့တောက်သုံးရေတွေမရနိုင်တာမို့ရေကတဆင့်ကူးစက်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါကာလာဝမ်ယောဂါတွေနောက်ဆက်တွဲကူးစက်ပြန့်ပွားမှာကိုစိုးရိမ်ရကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်စစ်တပ်ကတော့တပ်ဖွဲ့ဝင်3000ချထားပြီးလူပေါင်း2000ကျော်ကိုကယ်ဆယ်နိုင်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတော့အရေးပေါ်အကူအညီဖြစ်တဲ့ပါကစ္စတန်ကိုဒေါ်လာ100,000အကူအညီပေးသွားဖို့ကတိပြုထားပါတယ်။